20ဧပြီလ20ရက်နေ့ဟာမြေကဘာနေ့ဖြစ်ပါတယ်။ဒီနေ့ရဲ့ဆောင်းပုဒ်ကတော့မြေကဘာနဲ့ Plus Day လို့ဖော်ညွှန်းထားပါတယ်။ဒီနေ့ထက်ဒီနေ့ဆုပ်ယုပ်လာတဲ့ရာသီဥတုဒဏ်ကိုလူသားတွေခံစားနေရပြီးလူတွေရဲ့နေထိုင်မှုပုံစံတွေနဲ့လည်းရာသီဥတုပြောင်းလဲမှုဖြစ်စဉ်ကသက်ဆိုင်နေတာပါ။တဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့အထက်မှာ Plus Day ပြဿနာကတော်တော်လေးဆိုးရွားလာနေတယ်လို့တပ်မြန်မာအဖွဲ့ရဲ့လေကျင်ရေးနဲ့အမှုအကျင့်ပြောင်းလဲရေးအစီအစဉ်မန်နေဂျာမန်နှင်းဝေက VOE ကိုပြောပါရစေ
။ဒီနေ့အထည်ရဲ့ themes က planet versus plastic ပါ။ဆော့ကဘာကြီးမှာကျမတို့ plastic pollution နဲ့ပတ်သက်တဲ့စိုးကြိုးတွေကတဖြည်းဖြည်းနဲ့တိတာစွာဆိုးရွားလာနေပါတယ်။အခုဆိုလို့ရှိရင်ရာသီဥတုကလည်းအရင်နှစ်တွေကထက်ပိုပိုပြီးတော့ပူပြင်းလာတာကိုလူတိုင်းကလည်းသတိပြုလာကြတယ်။ဒီတိုင်းသာပြည်သူတွေကဆက်လက်ပြီးတော့သဘာဝပုံရင်ထိမ့်သိမ့်ဖို့ကိုအတိမရှိသေးဘူးဆိုရင်ဒီထက်ဒီထက်ပိုပြီးဆိုးရွားလာတဲ့ပဝင်းကျင်ဆိုင်ရာပြဿနာတွေကိုကျမတို့ခံစားလာရတော့မှာပ
ါဒီထက်ပိုပြီးတဘာဝပဝင်းကျင်ဆိုးရွားမလာအောင်နေ့စဉ်နေထိုင်မှုဘဝကနေပြောင်းလဲနိုင်ပါတယ်တအူးတယောက်ချင်းစီအနေနဲ့ဘယ်လိုတွေလှုပ်ဆောင်ပေးနိုင်မလဲဆိုတာတဘာဝပဝင်းကျင်ထိန်းသိမ်းရေးမှာ plastic သုံးဆွဲမှု short ချရေးလှုပ်ဆောင်နေတဲ့တဘာဝပဝင်းကျင်ထိန်းသိမ်းရေးမှာ plastic သုံးဆွဲမှု short ချရေးလှုပ်ဆောင်နေတဲ့တပ်မြန်မာအဖွဲ့ကအခုလိုတိုက်တွန်းထားပါတယ်
ပဝင်းကျင်ကိုများစွာထိခိုက်မှုပေးနေတဲ့ဒီတစ်ခါသုံးပလတ်စတစ်တွေကိုရှော့ချသုံးဆဲခြင်းကကိုယ့်အနေနဲ့ပဝင်းကျင်ထိန်းသိမ်းရေးမှာအလွယ်ကူဆုံးပါဝင်လို့ရတဲ့နည်းလမ်းပါလုံးဝမသုံးနိုင်တော့အကောင်းဆုံးဒါပေမဲ့မဖြစ်မနေအသုံးပြုရမယ်ဆိုရင်တော့ကိုယ့်ရဲ့နေစဉ်ဘဝမှာတစ်ခါသုံးပလတ်စတစ်တွေကိုရှော့ပြီးတော့သုံးဆဲခြင်းဖြင့်ကိုယ်တက်နိုင်တဲ့ဘက်ကနေတဘာဝပဝင်းကျင်ကြီးအတွက်ပါဝင်ပေးပါလို့တိုက်တွန်းချင်ပါတယ
်တဘာဝပဝင်းကျင်ထိန်းသိမ်းရင်အပူဒဏ်ကာကွယ်နိုင်တဲ့နည်းလမ်းတွေကတခုဖြစ်တဲ့တစ်ပင်စိုက်တာကိုလည်းအလွယ်တကူလှုပ်ဆောင်နိုင်ပါတယ်။ဒီကနေ့ကြောက်တဲ့မြေကဘာနေ့အထိမ်းအမှတ်အဖြစ်နဲ့စူပေါင်းတစ်ပင်စိုက်ပွဲပြုလုပ်ခဲ့တဲ့ဘုကရှိမြန်မာကလည်းအပူရော့အောင်အပင်များများစိုက်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီကနေ့မှဆောင်ရွက်ဖြစ်ခဲ့တာလို့ VOE ကပြောပါတယ်။စိန်လန်းဆိုပြတဲ့ကဘာမြေဖြစ်စေဖို့တဖက်တလန်းကနေတစ်ပင်စိုက်ပျိုးတယ်လို့စွန့်ပစ်ပစ္စည်းတွေကိုမြေဩဇာအဖြစ်ပြန်လဲအသုံးချပြီးအမိုက်ရှော့ချနိုင်ဖို့ကိုလည်းရည်ရွယ်တယ်လို့တဘာဝပဝင်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ဘုကရှိမြမအဖွဲ့တည်ထောင်သူကိုအင်ဒါအောင်ဆိုးကအခုလိုပြောပါတယ
်တဘာဝထက်စနစ်ပစ္စည်းတွေကအမိုက်မဟုတ်ပါဆိုပြီးတော့တဘာဝထဲမှာကြီးကြောင်းနေတဲ့တိရွက်တွေမြက်တွေဟင်းတွေဟင်းရွက်တွေဈေးရထွက်တဲ့အမိုက်တွေမြို့ကြောင်ထွက်တဲ့ kitchen waste တွေ food waste တွေအဲ့လိုအမိုက်တွေကိုမြေစင်းမြို့စားလုပ်ပြီးတော့ပြန်ပြီးတော့စိုက်ပျိုးရေးလုပ်ဖို့အတွက် clean and green ပေါ့နော်ဒီတော့ကျွန်တော်တို့ပြောလို့ရှိတာတော့ to watch a cleaner and a greener future ပေါ့လေပုံမတန်ပြန်ပြီးတော့ပုံမစိမ့်လန်းတဲ့ကမ္ဘာတစ်တစ်ခုစီလို့ဆိုပြီးတော့အဲ့လိုပြောနေချာပေါ့ကျွန်တော်တို့ဆောင်ဖို့ကအဲ့ဒီဘုန်းနဲ့လည်းလောက်တာဆိုတော့အပင်တော်များများဆက်ကြဖို့ ਨੇ အဲ့ပြီးတော့အမိုက်တွေကိုရှော့ချဖို့ရှော့ချတဲ့နေရာမှာလည်းဟိုရော့တော့ရော့မှမဟုတ်တဲ့အခါကျတော့သူ့ကိုမြေဆွေးလောက်ပါ냐ပြန်တုံးချပေါ့နော်အဲ့လိုမျိုးပဲကျွန်တော်တို့ကရည်စွေးပြီးလောက်တာပါခင်ဗျာဟုတ်ကဲ့
အပင်ဆိုင်တဲ့နေရာမှာလည်းကိုယ့်ရဲ့ဒေတာတွင်မျိုးရင်းတွေကိုစိုက်ပျိုးတာပိုကောင်းတယ်လို့သူကတိုက်တွန်းထားပါတယ်တခါသုံးပလတ်စတစ်သုံးဆွဲမှုရှော့ချတာအပင်စိုက်ပျိုးတာနဲ့စွန့်ပစ်အမှိုက်တွေကိုပြန်ပြီးအသုံးချတဲ့နည်းလမ်းတွေကတဦးချင်းစီလှုပ်ဆောင်နိုင်တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနည်းလမ်းတွေလည်းဖြစ်ပါတယ်ပလတ်စတစ်ညဉ့်ဉန်းမှုအဆုံးသတ်နိုင်ရေးနဲ့ပတ်သက်လို့နိုင်ငံတကာညှိနှိုင်းဆောင်ရွက်ရေးကော်မတီ INC ကလည်းကနေဒါနိုင်ငံအော်တဝါမှာလာမယ့်24ရက်ကနေ29ရက်နေ့ထိတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ရှင်